ဟုတ်ကဲ့အခုကိုဝနအမှုနဲ့ပတ်သက်လို့ပေါ့နော်နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဒီတလောက်လေးကျွန်တော်ပြောပြရလားဗျ
ကိုဝနကအခုနောက်ပိုင်းခရိုင်တရားရုံးမှာဖောက်ခွဲမှုနဲ့တရားဆွဲထားခံပါတယ်ငါးရက်နေမှာသူ့ကိုရုံးထုတ်မယ်လို့လည်းသိရပါတယ
်သိရတလောက်ပေါ့လေဟိုကိုဝနအပေါ်စီရင်ထားတဲ့အမှုနှစ်ခုအကြောင်းနည်းနည်းတော့ပြောပြပြရလားဗ
ျဟုတ်ကဲ့ကိုဝနအပေါ်ဝင်ပေါ့နော်အခွက်ထဲက3ယောက်ကိုအောက်ကလာဆမ်းမှာအနာဘာနီယံဖန်စီခဲ့တယ်လေကိုဝနကိုကျတော့နေဆက်ချက်ကြုံမှုနဲ့မတရားသင်ဖန်စီမှုတို့အတွက်ဆိုပြီးတော့တောင်းတဲ့ရှင်းနဲ့ကိုဝနကမိတ်ချခံပြီးသားဖြစ်တယ
်ဟုတ်ကဲ့အခွက်ကအရင်ကတည်းကကျွန်တော်တို့ဟိုမီဒီယာမှာပြောလေပြောထားကျွန်တော်တို့သိတော့မရှိဘူးပေါ့နော်မရှိတဲ့တော့ဒီအခွက်ရဲ့အနေထားနဲ့ဒီကိုဝနရဲ့အမှုပေါ်မှာအခွက်ရဲ့အမြင်လေးနဲ့ပြောပါဦးခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အခွက်အနေထားပြောရမယ်ဆိုရင်ဒီ September နောက်ပိုင်းမှာအစပြီးတော့ဖွင့်ပါတယ်အခွက်ရဲ့နာမည်ကလည်း New Generation Movement For Justice ပေါ့နော်မြန်မာလိုကတော့တရားမျှတရေးအတွက်မျိုးဆက်သစ်လှုပ်ရှားမှုဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့အခွက်ကတော့တရားမျှတရေးကိုပဲတိုက်ပွဲဝင်သွားကြမှာပါတိုင်းပြည်ကိုဘယ်သူတွေပဲအုပ်ချုပ်ချုပ်ဘာစနစ်နဲ့ပဲအုပ်ချုပ်ချုပ်အဓိကတရားမျှတဖို့ပဲတရားမျှတမယ်ဆိုရင်အခွက်အနေနဲ့အားလုံးကြိုဆိုတယ်လို့တိုက်အခွက်ရဲ့ယက်တည်မှုပါဖရဲဒီကိုဝနာပေါ်မှာဆွဲချက်တွေတင်ခံရတဲ့အမှုတွေပေါ်မှာပြောရရင်အရင်နေဆက်ဖြတ်ကျော်ခဲ့တဲ့အမှုနဲ့ပတ်သက်ပြီးပြောချင်တယ်တကယ်တော့ဒီနေဆက်ဖြတ်ကျော်ရတာဆိုတာကလည်းနာကိဒုက္ခတွေကိုလူသားချင်းစံလာတဲ့စိတ်နဲ့ကုညီရင်းနဲ့ဖြစ်သွားတဲ့အမှုပါအလုံးသိတဲ့အတိုင်းပဲလေနာကိမုံတိုင်းဖြစ်ဖြစ်ချင်းမှာသက်ဆိုင်ရာအဖွဲ့အစည်းတွေအလုံးကဒီနာကိမုံတိုင်းထိတဲ့ဒုက္ခတွေကိုကုညီဖို့သူတို့အစည်းအဝေးတွေထိုင်နေတဲ့အချိန်မှာပဲတကယ်ဆိုရင်ဒုက္ခတွေစီကိုအရင်ဆုံးရောက်ခဲ့တာပြည်သူတွေပါပဲဒီလိုရတဲ့တက်တအားနဲ့ရောက်ခဲ့တဲ့အဲ့ဒီတိုင်းမှာတက်နိုင်တဲ့အနေနဲ့အနေထားအနေနဲ့အစိုးရနဲ့အတူအကူအညီပေးကြရတယ်။ဒီအခွင့်အနေနဲ့လည်းအကူအညီပို့ရင်းအများကြီးလုပ်ခဲ့တယ်၊ကုလည်းကူညီခဲ့တယ်။ဒါပေမဲ့ပေမီဒီယာတွေမှမမထည့်ခဲ့ပါဘူး။ကိုနာအနေနဲ့ကလည်းသူရဲ့ရင်းနှီးတဲ့တငယ်ချင်းတွေစီပေါ့နော်။အကူအညီသွားတောင်းရင်းနဲ့နေဆက်ဖြစ်ကြော်ရအမှုကိုသူချင်းဆိုင်ခဲ့ရတာပါ။ကိုကျိုးအတွက်သူလုံးလုံးမဟုတ်ပေမဲ့ပေါ့နော်။တိုင်းပြည်ရဲ့ချမှတ်ထားတဲ့ဥပဒေကိုချိုးဖောက်တဲ့လို့အမှုဆွဲခံရတယ်လို့အဖွဲ့အနေနဲ့စောရကမတက်ခဲ့ပါဘူး။ဒါတွေကလည်းဥပဒေလမ်းကြောင်းနဲ့ကြည့်ကိုတွေပဲမှားတယ်ဆိုပြီးတော့ဒီလိုပဲထားခဲ့ပါတယ
်။ဟုတ်ကဲ့
ကျွန်တော်တို့ဖွဲ့ရသဘောထားပါ။
အခုကိုနာမှုကိုဒီဖောက်ခွဲပုံမှန်နဲ့သူ့ကိုဆက်ပြီးတော့တရားစီရင်နေတဲ့ဒီဟာနဲ့ပတ်သက်ပြီးတော့အဖွဲ့ကဘာပြောချင်လဲဗျ။အ
ဖွဲ့အနေနဲ့တော့ကြောက်ရင်တော့ကျွန်တော်ပေါ့။ဆွေးရအနေနဲ့မတရားမှုတွေလုပ်မယ်ဆိုရင်တော့ကျွန်တော်တို့အဖွဲ့အနေနဲ့ကတော့တရားတဲ့နည်းနဲ့ပုံပြီးဖြေရှင်းပါပါ။ဒီလိုဖောက်ခွဲအလုပ်တွေနဲ့လည်းဖြေရှင်းမှာမဟုတ်ပါဘူး။ဒီအလုပ်တွေကိုလည်းဒီလုပ်မှလည်းမဟုတ်ဘူးနော်ကိုကနော့ကိုဘာကြောင့်ဒီလိုဖောက်ခွဲနေဆွဲချက်တင်တာလဲဆိုတာဘာသက်တည်နေနဲ့သူတို့ဆွဲချက်တင်တာလဲဆိုတာကိုလည်းအခွင့်အနေနဲ့လည်းသိချင်ပါတယ်ပြီးတော့ကိုကနော့အနေနဲ့လည်းဒီပင်ကိုစိတ်သဘောထားလည်းနူးညံ့တယ်ဘာသာတရားလည်းကိုင်းဆိုင်တဲ့ပုံကိုဆိုတော့ဖောက်ခွဲပစ္စည်းတွေဆိုတာသူမြင်ဘူးမှလည်းမဟုတ်ဘူးပြီးတော့သူလေးကွာတော်ပြတ်တက်တဲ့သူမဟုတ်ဘူးပြီးတော့သူကိုယ်တိုင်ကကျမ်းမာရေးမကောင်းပါဘူးကြောက်ခဲ့ဝေဒနာနဲ့သူကသူ့ကိုယ်သူအနိုင်နိုင်သွားလာနေရတဲ့လူပေါ့ဒါဒီလိုလူကိုဖောက်ခွဲရေးနဲ့ဆွဲချက်တင်ပြီးတော့လုံမဲ့ဟဲ့ဆိုရင်အမှုဆွဲမဲ့ဆိုရင်ဒီနာဖာနဲ့တရားသူကြီးကမတရားတဲ့အမှုကိုသူတို့ကိုယ်တိုင်ကျူးလွန်ပြီးတော့နေတယ်လို့ကျွန်တော်တို့အခွင့်အနေနဲ့ပြောချင်ပါတယ်။သူ့ကိုလည်းဒီလိုဒီဖောက်ခွဲရေးနဲ့ဆွဲချက်တင်တာလုံလုံမှားတယ်လို့လည်းပြောချင်ပါတယ်။
ဟုတ်ကဲ့ပါခင်ဗျ။အခုလိုဖြေကြားပေးတဲ့အတွက်ကျေးဇူးတင်ပါခင်ဗျ။